မြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲလုံခြုံရေးအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့မြန်မာနိုင်ငံရဲဌာနချုပ်ကအထူးရဲတပ်ဖွဲ့ဝင်4000လောက်ကိုနိုင်ငံအနှံ့ယာယီတိုးမြှင့်ခန့်အပ်သွားဖို့ပြင်ဆင်နေတဲ့အကြောင်းမြန်မာနိုင်ငံရဲဌာနချုပ်တာဝန်ရှိသူတဦးကပြောပါတယ်။ဘလို့စီစစ်မှုတွေနဲ့ဘသူတွေကိုရွေးချယ်ခန့်အပ်ပြီးဘလို့တင်တန်းတွေနဲ့တာဝန်တွေပေးသွားမလဲ။ဒီအထူးတပ်ဖွဲ့တွေအနေနဲ့လုံခြုံရေးအတွက်တကယ်ထိထိရောက်ရောက်ဆောင်ရွက်နိုင်မလားဆိုတာတွေကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလတည်းထူထူရွေးကောက်ပွဲကြီးကျင်းပဖို့ရှိတာကြောင့်ဒီရွေးကောက်ပွဲလုံခြုံရေးအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အထူးရက်တက်ဖွဲ့ဝင်4000လောက်ကိုယာယီခန့်အပ်သွားဖို့ပြင်ဆင်နေတယ်လို့မြန်မာနိုင်ငံရဲဌာနချုပ်တာဝန်စီမံဌာနကရဲမှူးကြီးမမောင်စုကပြောပါတယ
်ကျွန်တော်ရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပြီးကာလကိုကျွန်တော်တစ်လသို့မဟုတ်3လလောက်ကိုခန့်ထားဆောင်ရွက်မယ်ဆိုကျွန်တော်စဉ်းစားနေပါတယ်ဗျမဲယုံရည်တွေတရက်ပေးဟိုတယောက်3လောက်ကိုကျွန်တော်ယာထားပါတယ်ဗျအဲ့တော့ကျွန်တော်ခံမှန်းမဲယုံက4000လောက်4000ကျော်လောက်4000ပေါင်ကျော်လောက်ရှိမှဆိုတော့အဲ့လောက်တော့ကျွန်တော်တို့မဲရွေရွေတဲ့တိုင်းတော့ကျွန်တော်တို့ခံထားဖို့ဆောင်ရွက်နေပါတယ်
မြမဆိုးရအနေနဲ့အရင်ကပြပကတချို့ကိုကန့်ကြွယ်ရမှာလုံချုံကြီးအတွက်လို့ဆိုပြီးအထွေထွေအုပ်ချုပ်ရေးရုံးနဲ့ရက်ကွက်အာလာပန်တွေကလက်ပတ်နေဆိုတဲ့အရက်ဝတ်တွေကိုခေါ်ယူသုံးတာတွေရှိတာကြောင့်ဝေဖန်မှုတွေရှိခဲ့ပါတယ်အခုရွေးကောက်ပွဲလုံချုံကြီးအတွက်ယာယီရဲတပ်ဖွဲ့ဝင်အသစ်တွေစုဆောင်းတဲ့နေရာမှာလည်းအရင်ကအစမ်းဖတ်မှုတွေမှာပတ်သက်ခဲ့တဲ့ဆိုးရရှင်ဒါမှမဟုတ်လက်ပတ်နေဝတ်တွေပါလာမလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိနေတာပါဒီပေါ်မှာရဲမှုကြီးမမောင်စုကတော့သူတို့အနေနဲ့ဒီရက်ကွက်နဲ့လူလူကယုံကြည်လေးစားတဲ့သူတွေကိုသာစစ်စစ်ရွေးချယ်မှာဖြစ်တယ်လို့ပြောပါတယ
်။မဲယုံရှိတဲ့ဒေသမှာရှိတဲ့အဲ့ရက်ကွက်မှာပြည်သူလူထုကကြည်ညိုလေးစားတဲ့လူပေါ့နော်ယုံကြည်တဲ့လူပေါ့နော်။အဲ့လူမျိုးကလည်းသူကိုယ်တိုင်ဆန္ဒပြမှဆိုကျွန်တော်ခံထားဖို့စဉ်းစားတာပါ။ဒီရက်ကွက်ကတော့ပေါ့ဗျရက်ကွက်ကဒီလူကိုဆိုတော့သူတို့ရှိမှအထူးရက်ခံမှဆိုရင်ရက်ကွက်ကလည်းထောက်ခံမဲ့တော့လူမျိုးပေါ့
အခုအစ်စ်စုဆောင်မဲ့အထူးရဲတပ်ဖွဲ့ဝင်တွေကိုရဲတပ်ဖွဲ့ဝင်တွေလိုက်နာရမယ့်စီမင်းစည်းကမ်းတွေပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့အညီသူတို့လုံဆောင်နိုင်မဲ့တာဝန်ဝတ္တရားပိုင်းတွေကိုနားလည်အောင်ရှင်းလင်းသင်တန်းပေးသွားမှာဖြစ်တယ်လို့လည်းရဲမှူးကြီးမမောင်စုကပြောပါတယ
်။နားပေးမှာခင်ဗျ။သင်တန်းဆိုကျွန်တော်ရဲတပ်ဖွဲ့ဝင်တယောက်စစ်စစ်ပြတဲ့တဲ့လိုက်နာရမယ့်သင်တန်းတွေကိုကျွန်တော်တို့သင်တန်းပေးမှာပါဗျာ။ကျွန်တော်ရဲတပ်ဖွဲ့ကိုကဲမှုအောက်မှာပဲပေးမှာခင်ဗျ။ဥပဒေကလည်းအဲ့လိုပဲခုပြထားပါတယ်။သူတို့တရားလိုလက်ဆိုတာလို့တောင်းဆောင်ဝင်ပေးပေးမှာမဟုတ်ဘူး။ကျွန်တော်ရဲတပ်ဖွဲ့ကိုကဲမှုအောက်နဲ့ပဲသူတို့ကလုပ်ရမှာဗျာ။ကျွန်တော်ကသူတို့ပေါ့သူတို့ဘာတွေသိတင်တာလဲသူတို့လုံဆောင်မဲ့တောင်းတွေကဘာတွေလဲပေါ့နော်အဲ့ဒါလေးတွေကိုကျွန်တော်အခုကဟာပေါ့ဟိုသင်ခန်းစာမှာသူတို့သင်ကြားမဲ့သင်ခန်းစာမှာဘာတွေကိုမဖြစ်မနေထည့်သွင်းပြီးတော့ဒီလုံရမဲ့ဟာလေးတွေဘာတွေသင်မဲ့ဆိုတော့ကျွန်တော်အခုပြည့်စုံစေဖြစ်ပါတယ်ကျွန်တော်တို့အကြမ်းပြင်းတော့နှစ်ပတ်လောက်တော့ကျွန်တော်တို့ကသူ့တင်နှံ့ပြီးမှုစဉ်းစားဆောင်ရွက်နေပါတယ်ဗ
ျနှစ်ပတ်တင်နှံ့ပေးုံနဲ့ဒီရဲဝင်ထမ်းတွေအနေနဲ့လုံခြုံရေးကိုထိရောက်ရောက်ဆောင်ရွက်နိုင်ပါပါလားရဲမှူးကြီးမမောင်စုကတော့အခုလိုပြောပါတယ်
ဒါတော့ကျွန်တော်လက်တွေ့ဆောင်ပြီးမှပြီးမှာဗျလက်တွေ့ဆောင်ပြီးမှပြီးမှာဆိုကျွန်တော်ကခဏကျွန်တော်ပြောပြပါမယ်အဥပဒေမှာလည်းအဲ့ဒီလိုပဲကျွန်တော်တို့ရဲ့ကုကဲမှုအောက်ကပဲလောက်အောင်မှာလို့ပြောရတယ်ကျွန်တော်တက်ဖွဲ့တာဝန်ရှိတဲ့လူတွေကုကဲမှုအောက်မှာပဲလောက်အောင်မှာဖြစ်လို့တွေ့သူတို့ကြီးတွေလောက်မှာမဟုတ်ဘူးကျွန်တော်ကတော့ကျွန်တော်တက်ဖွဲ့ဝင်တွေရဲ့ကုကဲမှုတွေလောက်မှာဖြစ်လို့တွေ့ခက်ခဲတော့အများကြီးမရှိနိုင်ဘူးလို့ကျွန်တော်ထင်ပါတယ်အဲကျွန်တော်တို့တော့လုံးလုံးစေတော့ကျွန်တော်ကရတက်ဖွဲ့နဲ့ပူပေါင်းဆက်ဆောင်ရတယ်သူဥပဒေရတာဘာလို့ဆိုထားလဲဆိုဥပဒေရတော့ရက်ကွက်ထက်မှာကျွန်တော်ကလှည့်ကင်းလှည့်တာမျိုးလေးတွေပေါ့ဒီလိုလူမျိုးလုံးကလေးတွေဆောင်ရတာလေးတွေပေါ့နော်အဲ့ဒါမျိုးလေးတွေမှာသူတို့ကဒါဥပဒေရတော့လုံးလို့ရတယ်စီပြဋ္ဌာန်းထားပါတယ
်ရွေးကောက်ွယ်လုံခြုံရေးအတွက်အဓိကထားပြီးအခုခန့်အပ်မဲ့ရဲဝင်တန်းတစ်တွေကိုလက်ရှိအမြဲတမ်းရဲဝင်တန်းတွေရရှိနေတဲ့လစာအကျိုးခံစားခွင့်အနေနဲ့အညီပေးသွားမှာဖြစ်ပြီးအသက်18နှစ်ကနေ60အကြာကျန်းမာတန်ဆွမ်းသူမျိုးတွေမဆိုအဖွဲ့ဝင်ဖြစ်ခွင့်ရှိတယ်လို့လည်းရဲမှူးကြီးကပြောပါတယ်
ကျွန်တော်တို့လာတာတလောက်တသိန်းတောင်းပေါ့နော်ကျွန်တော်တို့ကဒီဘဟိုပေါ့ဘေးခကျွန်တော်တို့ကရဲတပ်ဖွဲ့ဝင်တွေရရှိတဲ့အကျိုးခံစားကိုရရမယ်လို့ဥပဒေပြဋ္ဌာန်းထားတဲ့အတွက်ကျွန်တော်ကအဲ့ဒါနဲ့ကျွန်တော်တို့သတိခွဲရတော့သူရမယ်အနည်းဆုံးရမယ်တဲ့ပေါ်ရှိပါတယ်ကျွန်တော်ဒါအဲ့ဒါလေးကျွန်တော်စဉ်းစားသေးပါဗျဘလောက်ဆိုတော့အတိအကျမဆုံးဖြတ်သေးပါဘူးဗျလောလောဆယ်တော့ကျွန်တော်ဒီကာလအတွက်ပဲလူမျိုးကြီးလိုအပ်ချက်ရရတဲ့ဖွဲ့ဝင်အင်အားမလုံလို့တဲ့သူတို့ခန့်မှုဥပဒေရဆောင်ရွက်တာဖြစ်ပါတယ်ဗ
ျဒီလူသစ်တွေကိုရွေးကောက်ပွဲလွန်နောက်ပိုင်းကာလတိုင်းပြည်မှာလူကြွေးအရာဆက်လက်ထားရှိဖို့လိုအပ်ခဲ့မယ်ဆိုရင်လေသူတို့ကိုဆက်လက်ခံထားကောင်းခံထားမှာဖြစ်တယ်လို့ရဲမှူးကြီးမောင်မောင်စုကပြောပါတယ်ရှင်